ဒုတိယကမ္ဘာစစ်အတွင်းမြန်မာပြည်မြောက်ပိုင်းဟိမဝန္တာတောင်တန်းတွေရဲ့အနီးပျောက်ဆုံးသွားခဲ့တဲ့အမေရိကန်စစ်သည်တွေနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုအမေရိကန်ပြည်ထောင်စုကစုံစမ်းနေပါတယ်။ဟာဝိုင်းအီအခြေစိုက် JPAC Joint POW/MIA Accounting Command အမေရိကန်စစ်သုံးပန်းနဲ့ပျောက်ဆုံးစစ်သည်တွေကိုပူးတွဲရှာဖွေမှတ်တမ်းပြုစုရေးဌာနချုပ်ရဲ့ကိုယ်စားလှယ်အဖွဲ့တွေဟာဇန်နဝါရီလအတွင်းမြန်မာနိုင်ငံကိုလာရောက်ခဲ့ပြီးတော့အစိုးရတာဝန်ရှိသူတွေနောက်ပြီးတော့သမိုင်းတုတေသီတွေနဲ့တွေ့ဆုံပြီးဒီနှစ်ကုန်ပိုင်းမှာရှာဖွေရေးလုပ်ငန်းတွေစတင်နိုင်မှုအပြီးသက်ညှိနှိုင်းနိုင်ခဲ့ကြပါတယ်။ဒါကြောင့်မြန်မာပြည်သူလူထုအနေနဲ့ဒုတိယကမ္ဘာစစ်အတွင်းပျောက်ဆုံးခဲ့တဲ့အမေရိကန်စစ်မှုရန်တွေရှာဖွေရေးနဲ့ပတ်သက်ပြီးတော့သတင်းပေးနိုင်မှရန်အမေရိကန်ပြည်ထောင်စုကလည်းနှိုးဆော်ထားပါတယ်။ဒီသတင်းအပြည့်အစုံကိုတော့ဒေါခင်ဆိုးဝင်းကပြောပြပေးမှာပါရှင်
။ကောင်းပါပြီရှင်။ဒုတိယကမ္ဘာစစ်အတွင်းမဟာမိတ်တပ်တွေနဲ့အတူမြန်မာပြည်မြောက်ပိုင်းမှာတိုက်ပွဲဝင်ခဲ့ကြတဲ့အမေရိကန်ကြာဆုံးစစ်သည်တွေကိုရှာဖွေနိုင်မှုအတွက်အမေရိကန်ပြည်ထောင်စုဟဝိုင်းပြည်နယ်ခြေစိုက်အမေရိကန်ပစိဖိတ်စစ်ဌာနချုပ်ရဲ့တိုက်ရိုက်ကုတ်ကဲမှုနဲ့ဖွဲ့စည်းထားတဲ့ JPEG ခေါ်အမေရိကန်စစ်တုံးပန်းနဲ့ပျောက်ဆုံးစစ်သည်ပူးတွဲရှာဖွေရေးဌာနကစီစဉ်နေတာဖြစ်ပါတယ်။ JPEG ရဲ့လူမှုဆက်ဆံရေးဌာနညွှန်ကြားရေးမှူးလည်းဖြစ်အမေရိကန်လီဒါကဗိုလ်မှူးလည်းဖြစ်သူဘိုမူဖိလစ်ဦးမာက JPEG ရဲ့ရည်ရွယ်ချက်ကို VOA ကိုအခုလိုရှင်းပြပါတယ
် The Joint POW/MIA Accounting Command or JPEG as we call it conducts a global humanitarian mission to search
JPEG လို့တို့ကခေါ်တဲ့ဒုတိယကမ္ဘာစစ်အတွင်းက American စစ်တုံးပန်းတွေနဲ့ပျောက်ဆုံးစစ်သူတွေပူးတွဲရှာဖွေမှတ်တမ်းပြုစီရေးဌာနချုပ်ဟာလူသားချင်းစာနာမှုရည်ရွယ်ချက်နဲ့ဖွဲ့စည်းထူထောင်ထားတာဖြစ်ပါတယ် American ကာကွယ်ရေးဝန်ကြီးဌာနရဲ့စစ်မှုထမ်းဥယေမှတ်တမ်းပြုစုရေးကြိုးပမ်းမှုအတွက်ဂျပန်အနေနဲ့အတိတ်ကပြစ်ပခ္ခတွေအတွင်းမှာကြဆုံးခဲ့တဲ့ဒါမှမဟုတ်ပျောက်ဆုံးခဲ့တဲ့အမေရိကန်စစ်သည်တွေကိုရှာဖွေရေးပြန်လည်တည်ယူရေးဘသူဘဝဖြစ်တယ်ဆိုတာကိုတက်ခွဲစမ်းသပ်တာတွေနဲ့အကူအညီပေးနေတာဖြစ်ပါတယ်
။မြန်မာပြည်အတွင်းမှာဒုတိယကမ္ဘာစစ်အတွင်းကအမေရိကန်စစ်သည်ဘယ်နှယောက်လောက်များပျောက်ဆုံးခဲ့တယ်လို့ဂျပန်အနေနဲ့ယူဆထားပါတယ်ဆိုတဲ့အမေးကိုတော့ဘိုမူဖိလစ်ဦးမာကအခုလိုဖြေပါတယ်။
Well, the men and women who work at JPEG continue to search for more than 700 US
military. JPEG မှာတာဝန်ထမ်းဆောင်နေကြတဲ့အမျိုးသားနဲ့အမျိုးသမီးအမှုတန်းတွေကဒုတိယကမ္ဘာစစ်အတွင်းကဟိမွန်နာတောင်တန်းတွေအနီးမှာပျောက်ဆုံးခဲ့တယ်လို့ယူဆရတဲ့ American စစ်သည်900ကျော်ကိုဆက်လက်ရှာဖွေနေကြဆဲဖြစ်ပါတယ
်။ American ပျောက်ဆုံးစစ်သည်ရှာဖွေရင်းနဲ့ပြန်လည်တည်ယူရေး JPEG ကိုယ်စားလှယ်အဖွဲ့ဟာမြန်မာနိုင်ငံကိုမကြခင်ကရောက်ရှိခဲ့ပြီးသက်ဆိုင်ရာတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့ဘိုမူဖိလစ်ဦးမာကအခုလိုပြောပြပါတယ
် A JPEG planning team just concluded a trip there. They met with Burmese officials to finalize plans for future JPEG operations.
JPEG ရဲ့စီစဉ်ရေးကိုယ်စားလှယ်အဖွဲ့ဟာမြန်မာနိုင်ငံကနေမကြခင်ကပဲပြန်ရောက်လာတာပါ။အဲ့ဒီခီးစဉ်အတွင်းမှာမြန်မာအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးဒီနှစ်ကုန်ပိုင်းမှာစတင်မှုစီစဉ်ထားတဲ့ JPEG ရဲ့အနာဂတ်လုပ်ငန်းတွေနဲ့ပတ်သက်လို့အပြီးသက်ညှိနှိုင်းနိုင်ခဲ့ပါတယ်။ဖွဲ့ဝင်၅ဦးပါဝင်တဲ့ JPEG ကိုယ်စားလှယ်အဖွဲ့နဲ့အတူအမေရိကန်တန်ရုံးဝန်ထမ်းတွေလည်းမြန်မာအစိုးရအရာရှိတွေနဲ့ဆွေးနွေးညှိနှိုင်းခဲ့တာဖြစ်ပါတယ်။ဒေသခံသမိုင်းပညာရှင်တွေဒုတိယကမ္ဘာစစ်ဆိုင်ရာသုတေသီတွေနဲ့မော်ကွန်းတိုင်မှတ်တမ်းဆိုင်ရာပြတိုက်မှုတွေအပြင်သက်ဆိုင်ရာတာဝန်ရှိပုဂ္ဂိုလ်တွေနဲ့လည်းတွေ့ဆုံနိုင်ခဲ့ပါတယ
်။ JPEG ကိုယ်စားလှယ်အဖွဲ့ရဲ့ရှာဖွေရေးလုပ်ငန်းတွေကိုမြန်မာနိုင်ငံမှာလွန်ခဲ့တဲ့၈နှစ်ကဆောင်ရွက်ခဲ့ပူပါတယ်။မှတ်တမ်းတွေအရမြန်မာပြည်တွင်ခန့်မှန်းကြီးအမေရိကန်စစ်ဖက်နဲ့အရက်ဖက်အမှုရမ်းပေါင်း930ခန့်ပျောက်ဆုံးခဲ့တယ်လို့ရန်ကုန်အမေရိကန်တန်ရုံးရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါကြောင့်မြန်မာပြည်ကအများပြည်သူအနေနဲ့အမေရိကန် POW Prisoner of War စစ်တုံးပန်းနဲ့ MIA Missing in Action ပျောက်ဆုံးစစ်သည်တွေနဲ့ပတ်သက်လို့သတင်းပေးနိုင်ဖို့အတွက် JPEG ကိုယ်စားလှယ်အဖွဲ့ကမြစ်တာရက်ခံထားတာနဲ့ပတ်သက်လို့လည်းဘိုမူဖိလစ်ဦးမာကခုလိုရှင်းပြပါတယ်။
Team has established a tip hotline and we request anyone with information on missing Americans.
မြန်မာပြည်တွင်း American စစ်မှုထမ်းဒါမှမဟုတ်ရင် American လေယာဉ်ပြတ်ကျခဲ့တဲ့နေရာနဲ့ပတ်သက်လို့ဘသူပဲဖြစ်ဖြစ်သတင်းပေးဖို့ရှိရင်အကြောင်းကြားပေးနိုင်ဖို့အတွက် JPEG ကိုယ်စားလှယ်အဖွဲ့ကအရေးပေါ်တယ်လီဖုန်းလိုင်းဖွင့်ပေးထားပါတယ်။ခေါ်ဆိုရမယ့်တယ်လီဖုန်းနံပါတ်က39-541-9569ဖြစ်ပါတယ်ခင်ဗျ
။ကမ္ဘာတဝန်းအတိတ်ကာလကပဋိပက္ခတွေအတွင်းပြောက်ဆုံးခဲ့တဲ့အမေရိကန်နိုင်ငံသား13,000ကိုရှာဖွေဖို့အတွက် JPEG အဖွဲ့ကစစ်ဖက်နဲ့အရက်ဖက်ဝန်ထမ်းအင်အား900ကျော်နဲ့ဆက်လက်ကြိုးပမ်းနေဆဲဖြစ်ပါတယ်။ဒါကြောင့်မလို့မြန်မာပြည်တွင်ပြောက်ဆုံးအမေရိကန်စစ်သည်တွေနဲ့အမေရိကန်လေယာဉ်ပြက်ကျတဲ့နေရာတွေနဲ့ပတ်သက်လို့သတင်းပေးဖို့ရှိတယ်ဆိုရင်တယ်လီဖုန်းနံပါတ် 39-541-9569 ကိုဆက်သွယ်သတင်းပေးနိုင်ကြောင်းအသိပေးအပ်ရင်းပူးပေါင်းကူညီကြပါရန်ရန်ကုန်မြို့အမေရိကန်တန်ယုံကနှိုးဆော်ထားပါတယ်ရှင်။